မေကန်သမရရွေးကောက်ပွဲမှာ Republican Party ကိုကိုစားပြုဝင်ရောက်ရှင်းပြန်ကြမယ်ကိုစလဲလောင်းနေရဲ့ဒုတိယအကြိမ်မြောက်စကားစစ်ထိုးပွဲမှာလူလူစစ်တမ်းနေမှာရှေ့ကပြင်းနေတဲ့ဘီလီယနာတထေးကြီး Donald Trump ကိုတခြားကိုစလဲလောင်းတွေကပြစ်မှတ်ထားတိုက်ခိုက်နေကြပါတယ်။ California ပြည်နယ်မှာပြစ်လုတဲ့စကားစစ်ထိုးပွဲမှာလူလူစစ်တမ်းနေမှာအနှိမ်ဆုံး၄နေရာမှာရှိနေကြတဲ့ Louisiana ပြည်နယ်အုပ်ချုပ်ရေးမှူး Bobby Jindal, South Carolina ပြည်နယ်ကအထက်လွှတ်တော်အမတ် Lindsey Graham,Pennsylvania ပြည်နယ်ကအထက်လွှတ်တော်အမတ်ဟောင်း Rick Santorum နဲ့ New York ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း George Pataki တို့ထိတ်တရင်ဆိုင်ခဲ့ကြပါတယ်။ Donald Trump ဟာ Republican Party ရဲ့လမ်းစဉ်ဖြစ်တဲ့ရှေးရိုးဆွဲဝါဒအပေါ်အမှန်တကယ်ယုံကြည်မှုရှိအလားဆိုတဲ့အပေါ် Bobby Jindal ကမေးခွန်းထုတ်လိုက်ပြီးသူ့ကို Republican Party ဝင်ဖြစ်အသေးမှမပြုဖို့တိုက်တွန်းလိုက်ပါတယ်။ Trump ဟာသမရဖြစ်နိုင်တဲ့အရေးအခြေမရှိဘူးလို့ Pataki ကလည်းပြောပါတယ်။Lindsey Graham ကတော့ IS Islamic စစ်သွေးကြွတွေအကြောင်းအဓိကထားပြောကြပါတယ်။ American Leader အတွင်းတာဝန်ထမ်းဆောင်ခဲ့တဲ့သူ့ရဲ့အတွေ့အကြုံကိုထောက်ပြပြောဆိုပြီးသူသာလျှင်သမရအဖြစ်တင်ဆုံးလူဖြစ်ကြောင်းအီရတ်နဲ့ဆီးရီးယားတို့မှရှိနေတဲ့အကြမ်းဖက်သမားတွေကိုဘယ်လိုတိုက်ခိုက်အနံ့ယူရမလဲဆိုတာနားလည်သဘောပေါက်ကြောင်းပြောဆိုသွားပါတယ်။